မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကူညီဖြည့်ရှင်ရေးဂျာဝင်ဆောင်ရွက်ပေးမယ်ကိုယ်စားလှယ်ကိုရှေ့သတင်းပါတွင်ရွေးချယ်တည်ပြုနိုင်မယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကြ合いဝန်ကြီးတွေရဲ့ပြောကြားချက်ကိုကိုကပီးရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းအထူးတန်တမာခံထားရေးအတွက်အာဆီယံနိုင်ငံကြ合いဝန်ကြီးတွေတ ASEAN အထူးကိုယ်စားလှယ်ခံထားရေးကိုသဘောတူညီကြောင်းနဲ့ ASEAN မူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဒီကနေ့ပြောကြားလိုက်ပါတယ်
။ကျွန်တော်အနေနဲ့ ASEAN အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးသူစုဆွေးနွေးရေးအပါအဝင် ASEAN နဲ့ပူးပေါင်းဆောင်ရွက်ရေးကို ASEAN မူပေါင်းအတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်။
ပြီးခဲ့တဲ့ April လအတွင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့မြမအရေးအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ထားရေးနဲ့အကြမ်းဖက်ပစ်ခတ်မှုတွေရပ်တန့်ရေးစာရမှုဆိုင်ရာအကူအညီတွေကိုခွင့်ပြုရေးတို့အပါအဝင်အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီနဲ့အာဆီယံခေါင်းဆောင်တွေအကြသဘောတူခဲ့ကြတာပါကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအသံဝန်းကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခပြည်လည်ရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းရေးတို့အတွက်အာဆီယံကဦးစီးလှုပ်ဆောင်တင်ကြောင်းတိုက်တွန်းပြောဆိုထားကြပါတယ်ခင်ဗျာ